ထိုင်းမြန်မာနယ်စပ်တန်လွင်မြစ်ထဲကနေထိုင်းနိုင်ငံအတွင်ပိုင်းထဲအထိပင်မြစ်ထဲကိုရေတွေလွှဲပို့တဲ့အခါမျိုးရင်းမဟုတ်တဲ့ကျူးကျော်ငါးမျိုးစိတ်တွေဝင်ရောက်လာတာကြောင့်ရောမျိုးပီစာတွေရောထွေးသွားနေတာကြောင့်မှမြစ်ထဲကမျိုးရင်းငါးကောင်ရေးကြဆင်းသွားမှာကိုကျွမ်းကျင်သူတွေစိုးရိမ်နေပါတယ်တန်လွင်မြေဝါမှာတည်ထားတဲ့နမ်ယွမ်ကြီးကသာစီမံကိန်းအတွက်တန်လွင်မြေထဲကရေကူဗာမီတာ 1.8 ဘီလီယံလောက်အထိပင်းမြေထဲကိုလွှဲပို့ရမှာဖြစ်တဲ့အတွက်မြစ်ကြောတစ်လျှောက်က9မျိုးစိတ်ပေါင်း68ရာခိုင်နှုန်းလို့ရရှင်သာရေးချိန်ချမှုတွေဖြစ်လာနိုင်တယ်လို့မတ်ဂျိုတက်ကတူကငါးလုံငန်းစီဝဗေဒပညာရှင်အပီနန်ဆွာနာရတ်ကတနင်္ဂနွေနေ့ကပြောဆိုကြောင်းဘန်ကောက်ပို့သတင်းစာချုပ်မှာရေးပါတယ်တန်လွေမြေတဲကအရင်နေသတ္တဝါမျိုးစိတ်အတော်များများရဲ့ဇီဝဗေဒနဲ့အပြုအမူတွေကိုအပြစ်အဝနားမလည်နိုင်သေးပဲငါအများစုကဥချဖို့ရွှေပြောင်းတော်လာတတ်တဲ့အတွက်ရှီကာရာစီမံကိန်းကြောင့်ငါတွေဥချနိုင်ရေးထိခိုက်လာနိုင်တယ်လို့လည်းအပီနန်ကထောက်ပြပါတယ်ဒါအပြင်မျိုးရင်မဟုတ်တဲ့ကျူးကျော်ငါးမျိုးစိတ်တွေလည်းရှီကာသားတွေကနေတဆင့်ရောက်လာတတ်တဲ့အတွက်မြစ်အတွင်းကဂေဟဗေဒစနစ်တွေပြောင်းလဲသွားနိုင်တယ်လို့လည်းမစ္စတာအပီနန်ကသတိပေးပြောဆိုခဲ့ပါတယ်